မြန်မာနိုင်ငံမှာဆက်နာတိမ်ပြီးတော့နှစ်နှစ်ကျော်လာတဲ့အချိန်မှာတော့မြန်မာသတင်းမီဒီယာတွေရဲ့အခြေအနေဟာဖိနှိပ်မှုမျိုးစုံနဲ့ရင်ဆိုင်နေရသလိုသတင်းရယူတင်ဆက်တဲ့အခါမှာလည်းလုံခြုံရေးအပါအဝင်အကန့်အသတ်တွေအများကြီးရှိနေပါတယ်လို့အမေရိကန်ခြေစိုက်အာရှနဲ့ပစိဖိတ်လေလာရေးသုတေသနအဖွဲ့East West Center ကနေကျင်းပတဲ့မြန်မာမီဒီယာအရေးဆွေးနွေးပွဲမှာပြောဆိုလိုက်ပါတယ်။ဒေသဆိုင်ရာသတင်းဌာနတွေရဲ့ရှင်းတန်ရက်တီရေးဟာလည်းအခက်အခဲတွေရှိနေတယ်ဆိုတာကိုဆွေးနွေးခဲ့ကြပါတယ်။မြန်မာသတင်းမီဒီယာသမားတွေပါဝင်တဲ့အဲ့ဒီဆွေးနွေးပွဲကဆွေးနွေးချက်တွေအကြောင်းကိုကိုတိုင်တက်ရောက်ပြီးတော့သတင်းယူခဲ့တဲ့ကိုငိမ့်ချန်းအေးကစူးစီးတင်ပြထားပါတယ်ရှင်။
မြန်မာနိုင်ငံဟာကမ္ဘာပေါ်မှာသတင်းသမားတွေကိုအများဆုံးထောက်သွင်းအချင်းချနေတဲ့နိုင်ငံတွေထဲကတစ်ခုဖြစ်တယ်ဆိုတာကိုIS West Center ကစီစဉ်တဲ့ဆက်နာသိမ်းပြီးနှစ်နှစ်အကြာမြန်မာမီဒီယာအခြေအနေခေါင်းစဉ်နဲ့ဆွေးနွေးပွဲအဖွဲ့မှာကိုဆွေးနွေးပွဲစီစဉ်သူတွေကအဓိကထားပြောသွားခဲ့ကြပါတယ်။ဒီလိုအခြေအနေရဲ့အကျိုးဆက်ဖြစ်ပြောင်းလဲသွားတဲ့မြန်မာမီဒီယာနောက်ခံမြင်ကွင်းချက်ကိုမြန်မာသတင်းသမားတွေကအွန်လိုင်းကနေပါဝင်ဆွေးနွေးခဲ့ကြတာပါ။လွတ်လပ်အမီကိုကင်းတဲ့တိုင်းရင်းသားမီဒီယာအပါအဝင်မြန်မာသတင်းမီဒီယာနဲ့နိုင်ငံတကာမီဒီယာကမြန်မာသတင်းသမားတွေပါဝင်တဲ့ဒီဆွေးနွေးပွဲမှာစစ်ပွဲပြိပခနဲ့စစ်တပ်ရဲ့ဖိနှိပ်မှုတွေကြားကအများပြည်သူနဲ့ကမ္ဘာကသိသိနဲ့မြန်မာအရေးသတင်းတွေကိုဆက်လက်တင်ဆက်နိုင်အောင်အရင်ကနဲ့မတူတဲ့နီးလန်းတွေနဲ့သတင်းရယူပုံတွေရစ်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုဆွေးနွေးခဲ့ကြပါတယ်။ဆက်နသိန်းတော်လိုင်းရေးနှစ်နှစ်ကျော်ကြာလာချိန်မှာနယ်ဘက်တွေမှာစစ်တပ်ထိန်းချုပ်ထားနိုင်တဲ့နယ်မြေတွေအရင်ကထက်နည်းလာလို့ဒေသဆိုင်ရာသတင်းသမားတွေအနေနဲ့ပြီးခဲ့တဲ့နှစ်ကတည်းကသတင်းတွေကိုပိုးပြီးကြေကြေပြပြနဲ့လုံလာနိုင်တယ်လို့ပြောပါတယ်။တစ်ဖက်မှာလည်းစစ်တပ်ကအင်တာနက်မိုဘိုင်းဖုန်းလိုင်းနဲ့ဆက်သွယ်ရေးနည်းပညာတွေကိုချုပ်ကန့်ထားဆဲဖြစ်လို့သတင်းအချက်အလက်အတည်ပြုဖို့ခက်ခဲနေဆဲဖြစ်ပါတယ်။မြို့ပေါ်မှာစစ်တပ်ရဲ့ဖမ်းဆီးမှုကိုစိုးရိမ်ရသလိုတိုက်ပွဲဒေသတွေမှာလည်းစစ်တပ်စစ်ဆေးရေးတွေလေကြောင်းတိုက်ခိုက်မှုတွေရဲ့တံကိုလူလူကြားကဒေသခံသတင်းတောက်တွေရင်ဆိုင်နေရလို့အထူးဆုံးစိန်ခေါ်မှုကတော့တပ်အနေနဲ့လုံခြုံရေးပဲလို့ပါဝင်ဆွေးနွေးခဲ့သူတယောက်ဖြစ်တဲ့မစ္စဘသတင်းဌာနအက်ဒီတာချုပ်ဦးစိုးမြင့်ကပြောပါတယ
် In many cases we cannot be everywhere where there is a bomb or there is a killing or there is a news we cannot beWe and the
လုံခြုံရေးအဖြစ်သတင်းတွေကိုဘက်မလိုက်ဖက်အချက်လက်တွေတည်ပြုပြီးတင်ဆက်နိုင်မှုစီဝါရဲ့အမျက်ဆုံးလုံးဝမရှိတော့တဲ့သတင်းလုပ်ငန်းတွေဆက်လက်ရှင်းတန်းရပ်တည်နိုင်မှုစိန်ခေါ်မှုတွေရှိနေသလိုသတင်းရယူတင်ဆက်မှာကြုံတွေ့ရတဲ့နှီးပညာကန့်သတ်ချက်တွေအကြောင်းဦးစိုးမြင့်ကပြောသွားတာပါရုရှားရဲ့ယူကရိန်းချစ်ချော့စစ်စတ်တယ်ပြီးနောက်ပိုင်းမြန်မာမီဒီယာပေါ်နိုင်ငံတကာရဲ့ပံ့ပိုးမှုကလျော့နေသွားတယ်လို့လည်းသူကထောက်ပြပါတယ်ဒါအပြင်အင်္ဂလိပ်နိုင်ငံတွေကမီဒီယာတွေအနေနဲ့လည်းသူတို့နိုင်ငံတွေရဲ့လေကြားတစ်ဖက်မှာနေ့စဉ်လူတွေအသက်အိုးအိမ်စီးစိမ်ပျက်စီးနေရတာတွေကိုမျက်ကွယ်မပြုဘဲတင်ပြကြဖို့တိုက်တွန်းပါတယ်ရိုက်တာသတင်းဌာနရဲ့အခြေခံသတင်းတောက်မတ်ရှွန်းနိုင်ကတော့နိုင်ငံတကာမီဒီယာကြီးတွေအနေနဲ့သတင်းရယူရမှာဒေသဆိုင်ရာသတင်းဌာနမီဒီယာတွေနဲ့ဒေသခံသတင်းတောက်တွေလူထုသတင်းသမား citizen journalist တွေရဲ့အခန်းကဏ္ဍရေးပါပုံကိုဆွေးနွေးခဲ့ပါတယ
်
ဖိနှိပ်မှုတွေကြောင့်သတင်းအတည်ပြုရတာအခက်အခဲတွေရှိနေပေမဲ့ပြိပကဒေသတွေမှာဒေသခံတွေကသတင်းမီဒီယာကိုအချက်လက်တွေမျှဝေရမယ်ဆိုတဲ့အသိစိတ်တက်တွေရှိနေလို့သူတို့ခံစားနေရတဲ့ဒုက္ခတွေကြားကပဲဘုံကျဲမှုမိရှို့မှုတွေကြောင့်အသက်သေဆုံးရတာတွေနဲ့အိုးအိမ်ပျက်စီးရတာတွေကိုအချက်လက်အတိအကျပြန်လည်မျှဝေနိုင်ရတယ်လို့သူ့ရဲ့သတင်းလိုက်တဲ့အတွေ့အကြုံကိုမရှွတ်နိုင်ကဆွေးနွေးသွားတာပါ။တမန်ပြည်သူလူထုကသတင်းမီဒီယာကိုပိုးကူညီခြင်းကြတယ်လို့သတင်းသမားတွေအချင်းချင်းအချက်လက်တွေဖလှယ်တာသတင်းရင်းမြစ်တွေမျှဝေတာတွေပိုးလုလာကြတယ်လို့ဆိုပါတယ
်။ And even saying that I don'tThink we can report like more than 50%
of the nilani ne tadin ne nisin lo lo tin set nei ja baime set twei ni pinya ya sit tabak ka pait so mu ri shi ni lo de ka let twei mie pye ma phit pyet nei da ri ye 50 ya gai nou chaw lawk ka tadin media ri bo yauk ma la nai mu lo ma shwet nai ga pyo ba de asu lai pyo lai tat phyet mu ri ma cha khna phit nei baime athu thapin naingan da ka tadin media ri ma myama a ye ayon sait khan ya mu ga 2 nit chaw a cha ma prathama nit ka de yor ne la nei da ko le pa win su ni tu ri ga thauk pya ja ba deဒါပြင်နေဆက်တဲ့အင်းဒီဂျင်နိုင်ငံတွေမှာခိုလုံနေရတဲ့သတင်းသမားတွေနဲ့သူတို့ရဲ့မိသားစုတွေအထူးသဖြင့်အမျိုးသမီးသတင်းသမားတွေကြုံတွေ့နေရတဲ့အခက်အခဲတွေစားဝတ်နေရေးကျန်းမာရေးသားသမီးတွေရဲ့ပညာရေးအခက်အခဲတွေရှိနေကြောင်းလဲဆွေးနွေးကြပါတယ်။လက်ရှိမှာမြန်မာသတင်းသမား50တဲ့မနည်းဟာဖမ်းဆီးခံနေရပြီးနေစည်းမချားသတင်းသမားများအဖွဲ့ RSF နဲ့သတင်းသမားကာဝေးရေးကော်မတီ CPJ တို့ရဲ့မှတ်တမ်းတွေအရ2021နဲ့2022ခုနှစ်တွေမှာပြိပခတွေတင်တပ်ဖြတ်ခံရတဲ့သတင်းသမားက3ဦးထိရှိနေပါတယ်။မြန်မာသတင်းသမားတွေသတင်းအလုတ်ဆက်လုံနိုင်မှုကအပေါင်းစုံကအခက်အခဲတွေရှိနေတာကအဓိကစိန်ခေါ်မှုဖြစ်နေပါတယ်ခင်ဗျာ။